ချင်းတန်ရေးစီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်။ဒေါက်တာရှင်များရှင်။ခရစ်နှစ်2022ခုနှစ်နိုဝင်ဘာလ5ရက်မြန်မာတက္ကသိုလ်1383ခုနှစ်တစောင်းမုံလ12ရက်တောက်ကြနေ့မျောလင့်ချင်းတန်မြန်မာစီစဉ်များကိုစတင်တန်လွှင့်နေပါရရှင
်။ဒေါက်တာရှင်များခင်ဗျာမျောလင့်ချင်းတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်စ်11623ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တောက်ကြနေ့မှထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်မွေးနေ့မြတ်မှာပျော်စရာအစီအစဉ်တဘာဝဆေးဘက်ဆိုင်ရာအပင်များအကြောင်းအစီအစဉ်လို့ဖြစ်ပါတယ်ရှင်
နာတော်ကိုဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို့
။ ရှင်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပေါင်းနဲ့ပြေဝဆုံနေကြပါစေ။ဒီနေ့ပေးသွားမယ့်မျောလင့်ခြင်းဓမ္မဒေသနာရဲ့သတင်းစကားကတော့အပြစ်တရားနဲ့ဆက်ဆိုင်သောအမှုကျင့်အပြစ်တရားနဲ့ဆက်ဆိုင်သောအမှုကျင့်ဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်။ချစ်တော်မိတ်ဆွေတို့အပြစ်တရားနဲ့ဆက်ဆိုင်တဲ့အမှုကျင့်တွေကဘယ်မှာအမြင့်ဆွဲပြီးတော့မြင့်တွယ်ပြီးတော့ဘယ်သူတွေကဒီအပြစ်တရားကိုများပြားအောင်လုပ်ခဲ့တယ်လဲဆိုတာကိုကျွန်တော်တို့အသက်တာကိုပြန်လည်ပြီးတော့ကြည့်ရင်းနဲ့မိမောင်းထိုးသွားမှာဖြစ်ပါတယ်။ဒါချစ်တော်မိတ်ဆွေတို့အပြစ်တရားကလူသားတွေကလှုပ်ဆောင်မှုမှာဆိုရှင်အတော်မတတ်နိုင်ကြဘူး။အဲ့ဒါကြောင့်ဒီအပြစ်တရားရဲ့အမှုကျင့်ကဆိုရှင်အတော်မတတ်နိုင်တဲ့အမှုကျင့်တစ်ခုဖြစ်နေတာကိုတွေ့ရပါတယ်။ရှေးခေတ်ကနေမှာအာဗြဟံအင်းဆက်တယ်မကမင်းနဲ့အာရနဲ့အေဝါကနေမှတဆင်းပြီးတဆင့်လုံဆောင်လာတဲ့လူသားတွေရဲ့အပြစ်ကအမှုကျင့်တွေကဆိုရှင်လုံးဝမှအတော်မတတ်သွားခဲ့ဘူး။ဖရာသခင်ကိုကိုးကွယ်ကြပေမဲ့အပြစ်တရားကပို့ပြီးတော့များပြားနေတာတွေ့ရတယ်။ဒါကြောင့်ကမ္ဘာဦးကျမ်းခန်းကြီး6အငယ်5မှာမြေကြီးပေါ်မှာလူအပြစ်ကြီး၍သူဤစိတ်နှလုံးအကြံစီရှိသမျှတို့သည်အစင်မပြတ်စိုးညစ်ခြင်းတသက်ရှိကြောင်းကိုဖရာသခင်သိမြင်တော်မူလျှင်ကပောက်ကြံခန်းကြီးခုနှစ်ငွေ24မှာရေတီလဲမြေကြီးပေါ်မှာရက်ပေါင်း150ပတ်လုံးအာကြီးစွာတီးလေ၏ချစ်တော်မိတ်ဆွေတို့ကျွန်တော်တို့ဖတ်ခဲ့ပြီးတဲ့ကြမ်းကြက်များကိုကြည့်မယ်ဆိုရင်လူကဘုရားသခင်ကိုစွန့်ခွာဖို့ရန်မြေကဲ့သို့ဆုံးဖြတ်ခဲ့ကြောင်းမိမိအလိုတိုင်းမြေကဲ့သို့အသက်ရှင်ခဲ့ကြောင်းသိရှိခဲ့ရပါတယ်ဒါကြောင့်တမန်ကျမ်းစာအရထိုကဲ့သို့ဆုံးဖြတ်ခြင်းကိုအပြစ်လို့ခေါ်ပါတယ်။ယနေ့ကျွန်တို့ဖတ်ရတဲ့ကျမ်းစာအဖြစ်ထိုအပြစ်များကကျွန်တို့ကိုဖယားသခင်တံမမြည်မြဝေးကွာစွာခေါ်ဆောင်သွားကြောင်းကိုကဘာဦးကျမ်းခန်းကြီး6အငယ်5မှာတို့ရှိရင်အတိအလင်းဖော်ပြထားပါတယ်။ဒါကြောင့်အပြစ်ရဲ့သဘောတဘာဝဟာအစိုးဆုံးစီတို့အမြဲဥတီသွားစေပါတယ်။ချစ်တော်မိတ်ဆွေတို့ကင်းစာဆဲကဲ့သို့ကြီးထွားပြန့်နှံ့တတ်တယ်အပြစ်ဟာဆိုရှင်အမားကိုသိလျက်နဲ့မပြုတ်ပြင်ပဲနဲ့ဆက်လက်ပြီးတော့မှားနေမယ်ဆိုရင်မကြာမီမှာဘဝတစ်ခုလုံးပြက်စီးသွားနိုင်တယ်မိတ်ဆွေအဲ့ဒီအတွက်ကြောင့်ဖခင်သခင်ကလူသားတို့ရဲ့ဘဝအတွက်အလွန်စိုးရိမ်ပူပန်လျက်ရှိတယ်သင်ချစ်မြတ်နိုးတဲ့တစုံတဦးကအမားကျိုးလို့နေတာကိုသိလျက်နဲ့သင်မသိသလိုနေနိုင်မလားမိတ်ဆွေဖယားသခင်ကလူတို့ရဲ့အမှားကျွတ်လွန်ခြင်းအားစောင့်ဖမ်းပြီးတော့အပြစ်စီရင်တဲ့အလုပ်ကိုနှစ်တည်းဆိုပြီးတော့တချို့သောသူတွေကထင်ကြတယ်။ဒါပေမဲ့တော့ဖယားသခင်ကလူတို့ရဲ့အပြစ်ကျွတ်လွန်ခြင်းကိုကျေနပ်အားရတဲ့ခံစားချက်မျိုးစိတ်ဆိုးတဲ့ခံစားချက်မျိုးမရှိပါဘူးမိတ်ဆွေ။နာကျင်ကြေကွဲခြင်းကိုသာခံစားရတယ်ဆိုပြီးတော့ကပ္ပဦးကျမ်းခန်းကြီး6ငေ6ကနေမှာ9မှာတွေ့နိုင်ပါတယ်ကျွန်တို့တို့အပြစ်ကျိုးလို့ခြင်းအတွက်ဘုရားသခင်ရဲ့စိတ်နှလုံးကိုနာကျင်စေတယ်ဒါပြင်မကဘဲနဲ့အပြစ်ဟာတို့ရှင်အလွန်ဆိုးရွားလာတဲ့အကျိုးဆက်များကိုဖြစ်ပေါ်စေပါတယ်ထို့အကျိုးဆက်များအတွက်ပုံပြက်နေတဲ့မြင်အိုးကိုဖျက်ဆီးပြီးတော့အစမှပြန်လဲပြီးတော့ပုံသွင်းပြုလုပ်တဲ့အိုထိန်သမားတဦးကဲ့သို့ဆောင်ရွက်ဖို့ရန်ဘုရားသခင်ကိုတွန်းအားပေးတဲ့ကဲ့သို့ဖြစ်သွားစေပါတယ်အဲ့ဒီအတွက်ကြောင့်ဒီအကြောင်းအရာများဟာကပ္ပဝဇံခန်းကြီး6ငွေ9နဲ့ကပ္ပဝဇံခန်းကြီး9နဲ့ငွေ24တော့မှာဖော်ပြထားတဲ့နောအေးရဲ့ဘဝစကြောင်းနဲ့ချိတ်ဆက်နေပါတယ်နောအေးကမိမိရဲ့ပတ်ဝန်းကျင်မှာရှိတဲ့အပြစ်ဒုစရိုက်များနဲ့၎င်းကြံတန်ခက်ထန်တဲ့အရာများနဲ့၎င်းစန့်ကျင်ပြီးတော့အသက်ရှင်နေထိုင်ခဲ့တဲ့သူဖြစ်တယ်ဖခင်သခင်ကအဘယ်ကြောင့်နောအေးကိုနှစ်သက်တော်မူသလဲနောအေးကဖယားသခင်ရဲ့စကားကိုနာခံလိုက်လျှောက်တဲ့အတွက်ကြောင့်ဖြစ်တယ်။အဓိကတော့ချက်ပဲ။ကပောက်ကျန်ခန်းကြီးခုနှစ်ငွေ9မှာမှာထားတော်မူသည့်အတိုင်းနောအေးပြုတ်လေဤလို့ဆိုထားပါတယ်။ဤအချင်းရာဟာတို့ချင်းဖြောင်းမှတ်ချင်းရဲ့အ net အဓိပ္ပာယ်ဖြစ်ပါတယ်။ချစ်တော်မိတ်ဆွေတို့ကပောက်ကျန်ခန်းကြီးခုနှစ်ငွေ10မှာဆိုထားတဲ့ခုနှစ်ရက်စေတော့အခါဆိုတဲ့စကားကိုစဉ်းစားကြည့်ကြပါစို့။ထိုခုနှစ်ရက်အတွင်းမှာနောအေးဘယ်လိုခံစားရမလဲ။ဖယားသခင်ရဲ့စကားကိုနားထောင်ခြင်းကြောင့်ဘာအကျိုးရလက်မှမရှိတဲ့အချိန်ဒီမှာပင်နောအေးကဖယားသခင်ရဲ့စကားကိုစစ်စစ်နားထောင်ခဲ့တယ်။ ယနေ့ထိတိုင်ဖရာသခင်ကဆိုရှင်နောအေးကဲ့သို့သောယုံကြည်ခြင်းကိုသဘောကျနှစ်သက်လျက်ရှိပါတယ်ထို့အချိန်ကအပြစ်တရားနဲ့ဆက်ဆိုင်လျက်ရှိတဲ့အမှုကျင့်များကိုရေလွှမ်းမှုခြင်းအဖြစ်ရှင်းထုတ်ခဲ့တယ်ကပောက်ချန်ခန်းကြီးခုနှစ်ငွေ20နှစ်23ပါဆိုရှင်အသက်ရှူလျက်ကုန်းပေါ်မှာရှိလေသမျှတို့သည်တေချာကုန်၏မြေမျက်နာပေါ်၌ရှိတော်မူသောလူဖြစ်စေသားဖြစ်စေတွားတတ်သောအရာဖြစ်စေမိုးကောင်းကင်ဖြစ်စေမိုးကောင်းကင်ငှက်ဖြစ်စေအသက်ရှင်သောအရာရှိသမျှတို့ကိုမြေကြီးပေါ်ကပယ်ရှင်းတော်မူ၍ပျက်စီးကွယ်ပျောက်ခြင်းသို့ရောက်ကြကုန်၏။နောအင်းမှဆ၍နောအင်းနှင့်အတူသင်းမောထဲ၌ရှိသောသူတို့သာကြံ့ကျွင်းကြလေ၏။သို့ပေမဲ့ထိုကဲသို့ရှင်းထုတ်ခြင်းဟာကမ္ဘာကုန်ဆုံးတဲ့အချိန်တည်းမဟုတ်ဘဲနဲ့အချိန်အတိုင်းတာတစ်ခုအတွက်သာဖြစ်ပါတယ်။ဖယားသခင်ကအပြစ်ရှိသူတို့ကိုရေလွှမ်းမှုခြင်းအပြင်စီရင်ခြင်းရှင်းထုတ်ခဲ့ပေမဲ့လည်းကဘာဦးချန်ခန်းကြီးခုနှစ်ငွေ24မှာအသစ်တစ်ပံပြန်လဲစားပြုရန်ဂတိပေးခဲ့ပါတယ်။ကျွန်တို့ဟာကဘာလောကအတွက်ဖယားသခင်ပြင်ဆင်ထားတဲ့ကယ်တင်ခြင်းရောင်ကြီးကိုမှောင်မဲတဲ့တိမ်တုများကြားမှာလမ်းမြင်နေရပါတယ်။နောအေးကဲ့သို့ဖျားသခင်ရဲ့အလိုတော်တိုင်းလိုက်လျှောက်အသက်ရှင်ကြပြီတော့ဖျားသခင်ရဲ့ကဲတင်ခြင်းခံရတဲ့သူတိုင်းဖြစ်ကြပါစေဖျားသခင်ဘက်မှာတစ္ဆာရှိပြီးတော့အပြစ်ရဲ့အမှုကျင့်အားလုံးကိုကျွန်တော်တို့အားလုံးကစွန့်ပယ်ပြီးတော့နောအေးကဲ့သို့ဖြောင်းမတ်ခြင်းကိုကျွန်တော်တို့ကဆိုရှင်ဝိလုံကိုဝစ်ဆင်ပြီးတော့ဖျားသခင်ရဲ့နှစ်သက်မြတ်တိုးတော်မူသောအသက်တာမျိုးနဲ့အသက်ရှင်ကြပါစို့ဖျားသခင်ကကျွန်တော်တို့ကိုအမြဲတမ်းပြန်လာဖို့ရတဲ့ဖိတ်ခေါ်လဲရှိတယ်။သူရဲ့သားသမီးတွေကိုတိတ်ချစ်တယ်။ဒါပေမဲ့အပြစ်တရားကြီးရဲ့အမှုအကျင့်တွေကအတော်မတတ်နိုင်ဘူး။ဒီအတော်မတတ်နိုင်တဲ့အပြစ်ကပါကြီးတွေမှာယနေ့ကျွန်တော်တို့အားလုံးကယုံကန်လှုပ်ရှားတဲ့အခါမှာချစ်တော်မိတ်ဆွေတို့နောအေးကဲ့သို့ဖြောင်းမတ်ခြင်းကိုကျွန်တော်တို့အားလုံးကအသက်တာကိုတိဆောက်ပြီးတော့ဖခင်ကိုကျွန်တော်အားလုံးကကိုရောစိတ်ပါပုံအပ်ပြီးတော့ယုံကြည်ပြီးတော့ကျွန်တော်တို့ရဲ့အသက်တာကိုတိဆောက်ကြပါစို့လို့အားပေးတိုက်တွန်းနေညီကုန်းချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်မှာဘုရားသခင်ကြော်ကမြတ်ပြစွာကောင်းကြီးမလာတောင်းချပေးပါစေခိတ္တကနာဆုတောင်းချပါစို့အထက်ကောင်းငင်ပေါ်၌တရှိမထရရှင်ပါဗျာယနေ့ကမ္ဘာလောကကြီးရဲ့စိုးညင်းမှုတွေသည်ကမ္ဘာဥစ္စာကနေမှယခုချိန်ထိတိုင်အောင်အတော်မတတ်နိုင်တဲ့အမှုကျင့်တွေဖြင့်စိုးသွမ်းမှုတွေသည်များပြားလည်းရှိပါတယ်အဖဗျာအပြည့်ရဲ့မူကျင့်သည်စိုးရွားလာပါတယ်ဒီဆိုရလာတဲ့အတွက်ကြောင့်ကိုရှင်ဖဖျားဟာနောအေးလက်ထက်မှာကဘာကြီးကိုရေလွှမ်းမှုခြင်းအပြင်တန့်စင်ခဲ့ပေမဲ့လည်းအဲဒီနောက်ပိုင်းမှာလည်းဆက်လက်ပြီးတော့အပြစ်တရားကြီးတွေဆိုးသွမ်းမှုအပြင်ဆက်လက်ပြီးတော့နားထောင်အသက်ရှင်နိုင်သောသားသမီးများဖြစ်ဖို့ရတဲ့သားမတို့ရဲ့တက်တာကိုယနေ့မှစ၍စက္ကန့်အနံ့နိုင်သောသားမီးများဖြစ်ဖို့ရတဲ့မာသရမီကြောင့်တပါတော်သားသခင်ခရစ်တော်ရဲ့မဟာနာမတော်ကိုမြှုပ်ပြီးဆုတောင်းပါရဖဖျားအာမင
်ဂျေ
စနေရက်တွင်ဝင်းနေကြောက်တဲ့တောတာရှင်များ Happy Birthday ပါရှင်။နိုဝင်ဘာ6ရက်နေ့မှာန
နိုဝင်ဘာ12ရက်အတွင်းမွေးနေ့ကျောက်တဲ့သောတာရှင်တွေကတော့နိုဝင်ဘာ9ရက်နေ့မှာမွေးနေ့ကျောက်တဲ့သောတာရှင်တွေကတော့တာပေါင်းမျိုးနဲ့ကွင်းကောက်ရွာမှာဆော်ဂျိမ်းစ်နဲ့ရန်ကုန်စေမိုင်ကုန်းမှာဆာမဒေါခင်တက်မှုတို့ဖြစ်ပါတယ်ရှင်။နိုဝင်ဘာ9ရက်နေ့မှာမွေးနေ့ကျောက်တဲ့သောတာရှင်ကရန်ကုန်တာမွေမြို့နယ်မှာဆာမမိုင်ခင်တောင်းနိုဝင်ဘာ10ရက်နေ့မှာမွေးနေ့ကျောက်တဲ့သောတာရှင်ကမြောင်းမြမုတ်ဆိုးခွင်းလမ်းမှာဆာမဖြစ်ဖြူ၏။နိုဝင်ဘာ12ရက်နေ့မှာမွေးနေ့ကျောက်တဲ့သောတာရှင်ကဟင်္ဒရာမြို့နယ်ထူးကြီးရွာမှာနော်လေးလေးဖော်တို့ဖြစ်ပါတယ်ရှင်။နိုဝင်ဘာ6ရက်နေ့မှာနိုဝင်ဘာ12ရက်အတွင်းမွေးနေ့ကျောက်တဲ့သောတာရှင်များအတွေ့ဒေသရှင်စောဝင်းလွင်တည်ဆူထားတဲ့ချီမွန်းဆိုတဲ့တခြင်းကိုမွေးနေ့လက်ဆောင်အဖြစ်ဖွင့်ပေးလိုက်ပြီနော
်ချီမိုင်းမြင်မြင်သမ ्या ရာဖျားကျေစုပဲမဟုတ်လားစင်သမ ्या ယာသခင်ယေရှုတွေပါပဲခံစားရဒီကောင်းကြီးတွေကြီးမွန်ပြီးသရှင်လေးလာမဲမနဲ့ပြန်တွေထွက်လဲပြောင်းပြင်စင်ထားတယ်ကြီးလိုက်မြင်မြင်သမ ्या ယာပြောင်းယေရှုပဲမဟုတ်လားပိုင်ဆိုင်သမ ्या ယာသခင်ယေရှုတွေပါပဲခံစားရဒီကောင်းကြီးတွေချီးမွမ်းပြီးသက်ရှင်လေဒါမဲ့မနဲ့ပြန်တွေထွက်လဲပြောင်းပြင်စင်ထားတယ်ညာတိုင်းမဲ့ချီးမွမ်းပြီးနေခံစားရကောင်းကြီးယေရှုတွေတွေSebuakile tui buziam lo buque piale ma mie shi lo nire Jesus ပဲမဟုတ်လားဒုဗဝါပိုင်ဆိုင်သမ ्या ယာသခင် Jesus တွေပါပဲခံစားရဒီကောင်းကြီးတွေကြီးမွန်ပြီးသက်ရှင်နေလာမဲမနဲ့ပြန်တွေထွက်လဲပြောင်းပြင်စင်ထား
ဝင်းနေကြရောက်တဲ့ဝင်းနေရှင်များခင်ဗျာရှောင်းလန်းခဲ့ပြီးတဲ့အသက်တာမှာဖျားရှင်ကာကွယ်ဆောင်ရှောက်ခဲ့တယ်လို့ဒီကနေ့မွေးနေ့ချိန်ကစပြီးလာမယ့်မွေးနေ့ရက်ပေါင်းများစွာမှာလဲစိတ်ချမ်းသာခြင်းကိုကျဲမာခြင်းလူင်ဆန္ဒများနဲ့ပြည့်ဝခြင်းဖြင့်ဖျားရှင်ကောင်းချီးပေးပါစေလို့ကျွန်တော်တို့မျော်လင့်ခြင်းအတန်အဖွဲ့သူအဖွဲ့သားများကစုမုံကောင်းတောင်းလိုက်ပါရခင်ဗျာတောတာရှင်များခင်ဗျာမွေးနေ့တခြင်းလက်ဆောင်အစီအစဉ်ကိုအပတ်စဉ်တောက်ကြနေတိုင်းမှာထုတ်လင့်ပေးနေပါရခင်ဗျာ
တောတာရှင်များရှင်ဒီအစီအစဉ်မှာမွေးနေ့တခြင်းတောင်းဆိုခြင်းနဲ့ဆိုရင်EWR မျောလင့်ချင်းတန်စာရိုက်တက်တာအမှန်989ဘိုဟိုစာတိုက်ကြီးရန်ကုန်မြို့သို့လိမ့်မူပြီးဆက်သွယ်တောင်းဆိုနိုင်ပါတယ်ရှင်ဒီစီစီမှာမွေးနေ့တခြင်းတောင်းဆိုခြင်းနဲ့ဆိုရင်တော့ဖုန်းနံပါတ်က399-86-88-9669တို့ဆက်သွယ်၍တောင်းဆိုနိုင်ပါတယ်ရှင
်မွေးနေ့ချင်းကရောက်ရှိလို့လားဒီလိုချင်းက
ကြင်ဆုံးလို့ချင်းနဲ့ကို lo pya twe pe sat de de yin ma de kan sa myo lin chin ne sha tu se yau to win ni sha pwe chin a twe yin ni da di na lo da ma dan ya pi ni
jwe wa do su la mya sin kan sa ya ko chi mo
ရှင်များရှင်စီစံထက်တဲ့ဆေးပစ်များကဏ္ဍမှာတစ္စပိုးပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းလေးကိုကျမချယ်ရီကတိဆက်ပေးသွားမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်တစ္စပိုးပင်ရဲ့အမြင့်ဟာ10မီတာထိမြင့်ပါတယ်။တစ္စပိုးအရွက်တွေဟာဆိုရင်ဘဲဥပုံသဏ္ဍန်ထိတ်ချွန်လေးတွေရှိပါတယ်။မာကျောတဲ့တစ္စပိုးသားပေါ်မှာနူးညံ့တဲ့အခောက်ကဖုံးအုပ်ထားပါတယ်။တစ္စပိုးခောက်ကိုကြေးဝါဒါဒါမှမဟုတ်ရင်ကြေးနီဓာလေးနဲ့ခွာပြီးတော့နေရိတ်ထဲမှာအခြောက်ခံထားပေးရင်တော့အသုံးဝင်တဲ့တစ္စပိုးခောက်ကိုရရှိနိုင်ပါတယ်ရှင်။တစ္စပိုးအပင်ရဲ့ဆေးဘက်ဝင်တဲ့အစိတ်ပိုင်းကတော့တစ္စပိုးအခောက်ပဲဖြစ်ပါတယ်ရှင်။တစ္စပိုးအခောက်ရဲ့စီးဆွမ်းထုတ်မှုတွေကတော့တစ္စပိုးအခောက်ဟာအနာကိုပျောက်စေပါတယ်။တစ္စပိုးအခောက်မှာမွှေးတဲ့အဆီနဲ့တိုင်နင်းဓာတ်တွေပါဝင်ပါတယ်။တစ္စပိုးရဲ့အဆီဟာအားကျစေတဲ့ဓာတ်သတ္တိရှိပြီးတော့တိုင်နင်းဓာတ်ကတော့အနာကိုသွေးတိတ်စေတဲ့ဓာတ်သတ္တဘာဝပါတဲ့ဆေးတစ်မျိုးပဲဖြစ်ပါတယ်။တစ္စပိုးအခောက်မှုန့်နဲ့ပြုတ်လုထားတဲ့ဆေးရည်နဲ့အနာကိုလိမ့်ပေးမယ်ဆိုရင်တော့အနာကိုတက်တာသလိုတစ္စပိုးအခောက်ဆေးရည်နဲ့လည်းအနာကိုဆေးကြောတန့်စင်ပေးနိုင်ပါတယ်ရှင်။သောတာရှင်များရှင်တစ္စပိုးဟာအစာချေလမ်းကြောင်းမှာရှိတဲ့ကြွက်သားတွေရဲ့ဆန့်ခြင်းကြုံခြင်းကိုထိန်းချုပ်ရုံသာမကအစာချေစေတဲ့အရည်တွေကိုလည်းတိုးပွားစေပါတယ်။ဒါကြောင့်တစ္စပိုးဟာအစာအိမ်ကိုငြိမ်သက်စေပြီးတော့အစာချေချက်ခြင်းကိုလည်းအားပေးပါတယ်ရှင်။တော်တာရှင်များရှင်တစ္စပိုးနဲ့ပြုတ်လုထားတဲ့ဘစ်ကိုကိတ်မုတ်တို့ကိုစားသုံးတဲ့အခါမှာတော့အနက်အရသာနဲ့ပြည့်စုံရုံသာမကအစာချေချက်မှုကိုလည်းအားကောင်းစေပါတယ်။ဒါကြောင့်အစာအိမ်ယောဂါများနဲ့အစာချေချက်မှုဆိုင်ရာယောဂါတွေမှာတစ္စပိုးအခောက်ကိုအသုံးပြုရန်အတွက်ထောက်ခံထားကြပါတယ်ရှင်။တော်တာရှင်များရှင်တစ္စပိုးအခောက်ကိုအားစေ၊စီးရွှင်စေ၊အားကြွစေများအနေနဲ့လည်းအသုံးပြုပါတယ်။သွေးပောင်ချိန်တက်နေခြင်းကိုရပ်တန့်တက်တာသွားစေရန်တစ္စပိုးအခောက်ကဒါစီပေးချောင်းကိုလည်းဂျပန်ဆေးသုတေသနများကလေ့လာတွေ့ရှိထားပါတယ်ရှင်။တော်တာရှင်များရှင်တစ္စပိုးအခောက်ကနေဆေးနီးဖော်ဆက်ပုံနဲ့ဆေးတောက်ပုံဆေးညွှန်းလေးကိုလည်းဖော်ပြပေးလိုက်ပါစေရှင်။တစ္စပိုးအခောက်မှုန့်ကိုထမင်းစားစွန်းရဲ့လေးပုံသုံးပုံကိုရင်နွေးတောက်ရေကွက်တစ်ခွက်ထဲမှာထည့်ပြီးတော့စိမ့်လိုက်ရင်တော့တစ္စပိုးဆေးရည်ကိုရရှိမှာဖြစ်ပါတယ်။အဲ့ဒီဆေးရည်ကိုတစ်ခါတောက်ရင်တောက်ရေကွက်ရဲ့တဝက်တစ်နှစ်သုံးချိန်ထမင်းစားပြီးရင်တောက်သုံးပေးမယ်ဆိုရင်တော့အစာချေမှုကိုအားပေးပါတယ်ရှင်။တော်တာရှင်တို့သတိပြုရမယ့်အချက်ကတော့လိန်စေးအနေနဲ့အသုံးပြုမယ်ဆိုရင်အသားရည်ကိုလောင်ကျွမ်းနဲ့ဓာတ်ပါပါတယ်ရှင်။အဲ့ဒီပြင်တစ္စပိုးဆေးရည်ကိုတောက်ဆေးအဖြစ်အသုံးပြုရင်တော့ကြောက်ကပ်ကိုထိခိုက်စေကအော့အန်တက်ပါတယ်ရှင်။ဒါကြောင့်ကိုဝင်ဆောင်မိခင်များနဲ့ကလေးငယ်ရှိတဲ့မိခင်တွေဟာတစ္စပိုးဆေးရည်ကိုအသုံးမပြုသင့်ပါဘူးဆိုတာကိုပြောကြရင်းနဲ့ဆေးစွမ်းထက်တဲ့ဆေးပင်များကဏ္ဍမှာတစ္စပိုးပင်ရဲ့ဆေးဘက်ဝင်ပုံနဲ့ဆေးတောက်ပုံဆေးညွှန်းလေးကိုဖော်ပြလိုက်ပါစေနော်။သောတာရှင်များရှင်ဆေးစွမ်းထက်တဲ့ဆေးပင်များကဏ္ဍမှာတစ္စပိုးပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းကိုကြားသိကြရတယ်။နောက်လာမယ့်အချိန်တွေမှာဘလို့ဆေးဘက်ဝင်အပင်လေးတွေအကြောင်းကိုတစ်ဆက်ပေးအောင်မလဲဆိုတာကိုစောင့်မျှော်နှားဆင်အားပေးကြပါအောင်လားရှင်။သောတာရှင်များယောဂဗေယများစွာမှကင်းဝေးနိုင်ကြပါစေရှင်
။လောကကြီးကိုအကျိုးပြုနေတဲ့ဆေးဘက်ဝင်ပင်များရှိတဲ့အကြောင်းကိုဒီမှာရပေမဲ့
ဒါရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိတ်ဒုက္ခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတဲ့တွဋ္ဌရှင်များခင်ဗျာမျော်လင့်ခြင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လိုမယ်ဆိုရင်တော့39 2539 3926 845နဲ့39 688 464 689ကိုဆက်သွင်းနိုင်ပါတယ်
။သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့သောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။